မတ်လ17ရက်နေ့ကခရိုင်အဖွဲ့ကဖမ်းခေါ်သွားတယ်ဆိုတဲ့၄ယောက်ထဲကအသက်45နှစ်အရွယ်ဦးဖော်လီစာဆိုသူထွက်ပြေးလွတ်မြောက်လာတာဖြစ်ပြီးသူ့ကိုမြကြီးနားတပ်မတော်ဆေးရုံမှာဆေးကုသပေးနေတယ်လို့တပ်မတော်ကားခွဲရေးဦးစီးချုပ်ရုံကသတင်းထုတ်ပြန်ထားပါတယ်။ရိုင်းနဲ့ခံထားရပြီးခြေတလုံးမှာလည်းဒဏ်ရာတွေတွေ့ရကြောင်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးထွန်းနေလင်းက RFA ကိုပြောပါတယ်
။သူတို့ကဖမ်းခေါ်သွားပြီးတော့ဒုံနဲ့ရိုက်တယ်။နောက်ပြီးခြေတလုံးကိုဒလိန်ဒုံနဲ့လှိမ့်တယ်လို့ပြောတယ်။ခြေလုံးကျွတ်သားတွေမှာတော့အခုအနာတွေဒဏ်ရာတွေဖြစ်တာပေါ့။တကယ်နေရရောက်ပြီးတော့အခုတော့ဆေးကအနာဆေးထဲနဲ့ဆေးဦးမှာလည်းအယိုးပါတူတွေပဲရှိတော့ကြည့်တော့ဒဏ်ရာတော့အခုတော့တက်တော့တက်တာပါပဲ။
ဖားကံမြို့နယ်ဝါရာစုကြေးရွာအုပ်စုဘန်ကောက်ကြေးရွာကဥဖော်လီစာအပါအဝင်ဒေသခံ၄ယောက်ဟာရွာနီးမှာမတ်လ17ရက်နေ့ကရွှေတူးဖော်နေစဉ် KIA အဖွဲ့ကတနိုင်းရန်ဒေသကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာလို့လဲတပ်မတော်ရဲ့ထုတ်ပြန်ချက်အရသိရပါတယ်။ကျန်တဲ့၃ယောက်ရဲ့အခြေအနေကိုတော့ဆက်လက်စုံစမ်းနေစေလို့ဗိုလ်မှူးကြီးထွန်းနေလင်းကပြောပါတယ
်။လောလောဆယ်တော့မသိသေးဘူး။သူပဲကြေးလာပြီးတော့မှလွတ်လာပြီးသူရွာလူကြီးကနေတဆင်အကြောင်းကြားပြီးသတင်းပို့လို့သူ့ကိုကျွန်တော်ကအကူပေးကြတာပေါ့။ဟိုနောက်၃ယောက်သတင်းဆက်တော့အခုကျွန်တော်တို့တက်ပြီးတော့လိုက်တယ်။
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကချင်ပြည်နယ်တယံစာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးအဖြစ်ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကမှခန့်အပ်ခံရတဲ့ဖားကတ်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတာရှိလက်ဆိုင်ကိုမေးမြန်းရမှာမသိရှိသေးကြောင်းပြောပါရယ
်ကျွန်တော်အခုအစိုးရအဖွဲ့ထဲမှာပါတယ်ဆိုတော့ရှင်းပြတော့ကျွန်တော်လည်းဒီကိစ္စတော့ပြောပြတာလည်းမရှိဘူးเนาะမကြားမိပြမတ်လ17ရက်ဆိုတော့အခုကဧပြီလတောင်မှ4ရက်ရှိသွားပြီလေအခုဆရာမပြောမှပဲကျွန်တော်လည်းကြားရတယ်ခင်ဗ
ျဒါပြင်တက်မတော်ကထုတ်ပြန်ရမှာ KIA အဖွဲ့ကဖမ်းခေါ်သွားတယ်ဆိုပြီးပါတာကြောင့် KIA ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးကို RFA ကဆက်သွယ်မေးမြန်းရမှာခုလို့ပြောပါရယ
်ဟုတ်ကဲ့တင်းကတော့ဘာမှမတက်ဘူးကျွန်တော်တို့ကတက်တော့ထုတ်ပြန်ကြေညာချက်ကတော့ကြီးပါတယ်အဲ့ဒါကတော့အစီအမံတော့ဟုတ်ရလားပေါ့နော်ဇာကနေများထုတ်ကြလားလို့တောင်းမှကျွန်တော်ဝိုင်းပြောနေတာအဲ့ကရှိတယ်ကျွန်တော်တို့တက်ဖွဲ့တွေပုံမဲကြည့်တော့ကျွန်တော်တို့ဘာမှဖြစ်စီတည်းမရှိဘူးလို့ပြောတာအကျက်ပေးလိုက်တဲ့တင်းတွေဘာမှမရသေးဘူး
ထပ်ပြေးလွတ်မြောက်လာသူဦးဖော်လီစာဟာမတ်လ21ရက်နေ့မှာတနိုင်းရံကနေတောလန်အတိုင်းပြန်လည်ထွက်ပြေးလွတ်မြောက်လာခဲ့တာဖြစ်ကြောင်းလဲတက်မတော်ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီး RFA ကတိကျအတည်ပြုလို့မရသေးပါဘူးရှင်။ကျမသီရိမင်းစင်ပါ